ခရိရှားနိုင်ငံမှာအင်္ဂါနေ့က Richter scale 6.4 အင်အားရှိတဲ့ပြည်နယ်နဲ့မြေကလင်းလုခဲ့တာကြောင့်12နှစ်အရွယ်မိန်းကလေးတဦးပါဝင်လူ9ဦးသေဆုံးပြီးလူ20ထပ်မံတန်ရာရရှိခဲ့တယ်လို့တာဝန်ရှိသူတွေကပြောပါရယ်။ငလျင်နံကြောင့်အဆောက်အဦများပြားပျို့ကျခဲ့တယ်လို့လူ1000ခွဲနေထိုင်ရာငလျင်ဗဟိုပြုလုပ်ခဲ့တဲ့ပက်ထရင်ဂျာမြို့မှာထိခိုက်မှုအများဆုံးဖြစ်ခဲ့ပါတယ်။ပက်ထရင်ဂျာမြို့ကမြို့တော်ဇာဂရက်ဘ်နဲ့ကီလိုမီတာ90အကွာမှာရှိတာဖြစ်ပါတယ်။မြေကလင်းကမြေယုံ6မိုင်အနက်မှာလှုပ်ခဲ့တာလို့ဂျာမန်ပထဝီသိပ္ပံသုတေသနဌာန GFC ကပြောပါတယ်။ပက်ထရင်ဂျာမြို့ကိုတွားရောက်ခဲ့တဲ့ခရိရှားဝန်ကြီးချုပ်အန်ဒရီဘလန်ကိုဗစ်ချ်ကတော့အကူအညီပေးရေးလုပ်ငန်းတွေအဆင်သင့်ရှိနေပြီလို့ပြောပါတယ်။ဒါပြင်ပက်ထရင်ဂျာမြို့အစိတ်ပိုင်းတော်တော်များများကအန္တရာယ်ဇုန်ထဲမှာရှိနေပြီးအဆောက်အဦအများစုကိုအသုံးမပြုနိုင်တော့ဘူးလို့လည်းသူကပြောပါတယ်။အင်ဒီဂျင်စလိုဗီးနီးယားနိုင်ငံကတော့ငလျင်ဘိုနဲ့ကီလိုမီတာ100ကျော်မှာရှိတဲ့နျူကလ িয়ার စစ်ရုံကိုချုပ်တင်ကာဝယ်တဲ့အနေနဲ့ပိတ်ပစ်ခဲ့တယ်လို့စလိုဗီးနီးယားသတင်းဌာနဖြစ်တဲ့ SDA ကပြောပါတယ်။